လူလူကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်ထဲမှာပဲအချိန်ကုန်နေတာမျိုးမဖြစ်စေလိုတဲ့အကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်ထောင်ဆန်းစုကြည်ကပြောလိုက်ပါတယ်။လွှတ်တော်တွင်ဥပဒေပြုရေးကိစ္စတွေနဲ့ဆွေးနွေးပြောဆိုမှုတွေမှာသာအချိန်ပေးနေရမယ်ဆိုရင်လူလူနဲ့နှိစက်မှုမရှိတဲ့အဖြစ်မျိုးကြုံရလိမ့်မယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလေးဖြစ်တဲ့ထောင်ဆန်းစုကြည်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်တွေနဲ့ဒီကနေ့လွှတ်တော်ဆွေးနွေးပွဲအပြီးမှာတတိပေးလိုက်တာပါ။ဒါအပြင်လည်းဒီကနေ့လွှတ်တော်တွင်ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုတော့မက်ခင်ဖြူထွေးပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ကိုရွေးကောက်တင်မြှောက်ထားတဲ့ပြည်သူတွေရဲ့အကျိုးတိုင်းပြည်ရဲ့အကျိုးကိုချီးကျူးရရောက်နဲ့ရှေ့ရှုဆောင်ရွက်နိုင်အောင်အမြဲတမ်းကြိုးပမ်းနေရမှာဖြစ်ပြီးတော့လူမှုနဲ့အမြဲတမ်းထိတွေ့ဆက်ဆံနေရမှာဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD အမတ်တွေကိုဒီကနေ့မှပဲဒီသတိပေးပြောကြားခဲ့တာဖြစ်တဲ့အကြောင်းမိတိလာမြို့နယ် NLD လွှတ်တော်အမတ်ဦးဝင်းထိန်ကပြောပြပါဗျာ။ကျွန်တ
ော် NLD လွှတ်တော်အမတ်တွေကိုဟောရပေးရပါတယ်။ဒီကတော့ကျွန်တော်တို့တော်တယ်မှာရှင်းကြတာကိုသူစိတ်တော်မကြောက်ဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့လွတ်တော်မှာတည်းကိုယ်နေနေကိုပြန်မယ်ကိုပြန်နေကိုပြန်ပြီးတော့မှလုံးချက်ရှိရည်ဒီလူကျော်လုံးချက်ရှိရည်လို့အချိန်လေးသွားတာအဲ့ဒါကိုသူကအမလို့အမေကပြနေတာ။ဒီနေ့လွတ်တော်မှာဒီသူ့ဒီမှာတောင်းဆန်းကြီးရည်လွတ်တော်တယ်မှာဒီနေ့ကြီးကလည်းဆိုးရပန်းတဲ့ကလာဒီကဆမလာရီပေါ်ရီကိုကြောရနေဒီရောင်နဲ့ဒီပြူရဲအခုကတည်းကဒီလူလူကျိုးတွေ့လို့ဖို့ရဲအနောက်ကတော့ဒီလိုမှဒီလိုကိုပြုတ်နေလေကိုမပြေးပါအောင်လို့ပေါ့နောက်တစ်ခုကတော့ဒေါ်စီဒေါ်လန်ကြီးရဲ့ကွာတော့အဲဒီကတော့ဆက်တော်မှဖြစ်ပြီဆိုရှင်အဲဒီလိုနောက်ဒီကဘယ်ဖြစ်ရဆက်တော်မှပဲကိုနေနဲ့ကိုနေနေနဲ့ကိုနေနေနဲ့ကိုတိတိပြပါအရင်ကဒီကိုနေရန်ရှိရှိမှရလို့ဖို့ပေါ့အဲဒီတော့ဟောရတယ်
အခုချင်းပါနေတဲ့စတုဒ္ဓအကြိမ်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးတွေအပြီးညနေပိုင်းမှာပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်က NLD လွှတ်တော်အမတ်တွေကိုတီးတန့်တွေ့ဆုံပြီးတော့အခုလိုသတိပေးစကားပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့လွှတ်တော်အစည်းအဝေးမှာတော့အကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြတဲ့အထက်မှာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေရှိခဲ့သလိုဒီမြန်မာနိုင်ငံကိုတတ်တမန်အဆင့်ပြန်ဆက်သွယ်ဖို့ကမ်းလှမ်းလာတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လက်တလောအများစိတ်ဝင်စားနေတဲ့ဒုသမရခန့်အပ်ဖို့ကိစ္စနဲ့ပတ်သက်လို့တော့တစုံတရာတင်ပြဆွေးနွေးလာတာမရှိဘူးလို့ဦးဝင်းထိန်ကပြောပါတယ
်။ရန်ကုန်ပြည်ကတော့မြန်မာပြည်တော်နဲ့ကျွန်တော်တို့ဖြစ်ပေါ်နေပေါ့ပြီးတော့ဒီအင်္ဂါဖြစ်နေတဲ့ဆိုင်နဲ့ပတ်သက်ပြီးတော့မှနိုင်ငံတော်ကမလားကနေပြီးတော့ဦးရီကတို့အနာဂတ်ရောအမေပြည်မေကိုဆွေးနွေးရတာပေါ့။ဒီရက်ပုံကြီးအများတော်ဖြစ်နေတဲ့အင်္ဂါကဒီလိုတော့မှတ်တယ်။ဒီကဒီရက်အားဖြင့်ကျွန်တော်တို့ကမာဒီယိုတန်တမဆက်နဲ့ဆက်သွယ်ဖို့ဆိုကျွန်တော်နိုင်ငံရှိနေတဲ့အရှိမင်းရကကျွန်တော်လက်ရှိနဲ့ပတ်သက်ပြီးကျွန်တော်ကဘယ်လိုဝါထားမလဲလက်ခံမလားမသိဘူးလားအဲ့ဒီစီးနေတယ်ဒါပေမဲ့စီးနေတဲ့အချိန်မှာတော့တကယ်မဆက်စီးနေရတယ်။ဟုတ်တယ်ကျွန်တော်ဒီနေ့လွတ်တော်နေရာပေါင်းကြည့်အောင်တို့တို့တို့ဟဲ့ဒီကတော့မကိစ္စဖုတ်ပြမယ်အောင်မရဘာမှအားကြမ်းလည်းမပါဘူး။လွတ်တော်နိုင်ငံကလည်းဘာမှမပြောဘူး။ကျွန်တော်လည်းတော့စဉ်းစားရတယ်။ကျွန်တော်ဒီအောင်လွတ်တော်အနေနဲ့လက်ရနေရင်မှတခါထပ်လုပ်လို့မယ်။အဲ့မှာကပါမလားမသိဘူး
။မိတိလာမျိုးအနေဒီလွတ်တော်အမတ်ဦးဝင်းထိန်ပြောပြသွားတာပါ။ကျမရေးချောင်းတူးသမရယာရုကနေအနားယူသွားတဲ့တိဟသူရဦးတယောင်မြူးရဲ့နေရာမှာရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်ဆွေကိုတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကအဆိုတင်သွင်းထားတယ်လို့ပြောဆိုမှုတွေရှိနေတယ်လို့ပဲဒီအဆိုပြုတင်သွင်းလာတဲ့အပေါ်မှာသမရလောင်းတွေအနေနဲ့တူးသမရအရေးချင်းနဲ့ပြည်စုံမှုရှိမရှိဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုစစ်စစ်အတည်ပြုပေးဖို့အတွက်လည်းအဖွဲ့တစ်ခုကိုဖွဲ့စည်းထားတာဖြစ်ပါတယ်ဒုသမရအဆိုပြုခန့်အပ်မှုတွေနဲ့ပတ်သက်လို့လွှတ်တော်ထွန်းမှာတရားဝင်တင်ပြဆွေးနွေးမှုတွေမရှိသေးပေမဲ့ဒီရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်ဆွေမှဆပြောဆိုမှုတွေဟာလည်းဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော်လေးကြေကြေပြန့်ပြန့်ရှိနေကြတာပါဒါကြောင့်မို့လို့လည်းဒီရက်ပိုင်းတွေအတွင်းမှာအခုကိစ္စကိုဆွေးနွေးလာမလားဆိုပြီးတော့လွှတ်တော်အမတ်တွေကလည်းခံမှန်းပြောဆိုနေကြတာပါဒီကနေ့မနက်ပိုင်းပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးမှာတော့သတင်းမီဒီယာကိစ္စကျမကြီးနောက်တစ်တော်တွေကိုရေရှည်ထိမ့်သိကာကွယ်စောက်ရှောက်ဖို့ဆိုတဲ့သဘောပတ်ဝန်းကျင်ဆိုင်ရာကိစ္စတွေအပါအဝင်အကြောင်းအရာတော်များများနဲ့ပတ်သက်တဲ့မေးမြန်းချက်တွေကိုဆိုင်ရာဝန်ကြီးတွေကဖြေကြားဆွေးနွေးတာတွေရှိခဲ့တယ်လို့ဦးဝင်းထိန်ကပြောပြပါရရှင်